ဩစတြေးလျနိုင်ငံမှာတော့ဌာနေတိုင်းသားအခွင့်အရေးဖွဲ့စည်းပုံမှာထည့်သွင်းရေးအတွက်အောက်တိုဘာလမှာဆန္ဒခံရလဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဌာနေတိုင်းသားတွေအခွင့်အရေးအလေးပေးထည့်သွင်းဖို့လူစုဆန္ဒခံရွယ်ကိုအောက်တိုဘာ14ရက်နေ့မှာကျင်းပမယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကဒီနေ့ပဲပြောကြားလိုက်တာပါ
။ Let's be very clear about the alternative because voting no leads nowhere.It means nothing changes.
တခြားရွေးချယ်စရာနီလန်းကိုကြည့်မယ်ဆိုရင်ဒီအဆိုကိုမထောက်ခံတဲ့အတွက်ဘဲမှရောက်မှာမဟုတ်ပါဘူး။ဘာပြောင်းလဲမှုမှလည်းဖြစ်မှာမဟုတ်ပါဘူး။ကန့်ကွက်မယ်ပေးခြင်းအပြင်တော့အနာဂတ်ကိုသွားနိုင်မယ့်လမ်းကြောင်းကိုပိတ်လိုက်ပြီးသားဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံထဲမှာထည့်ပြီးအတိမတ်ပြုမဲ့အစီအစဉ်ကိုမဟန်တားလိုက်ကြပါနဲ့လို့ကျွန်တော်ပြောချင်ပါတယ်။သူတို့အတွက်ကောင်းမွန်တဲ့ရလဒ်ရှိနိုင်ရေးတောင်းဆိုနေကြတဲ့လူမှုအတိုင်းဝိုင်းတွေရဲ့အပန်းတွေကိုနားထောင်ပေးကြပါလို့ဝန်ကြီးချုပ်အယ်ဘာနီစီကပြောသွားတာပါအခုလုံးမဲ့လူလူဆန္ဒခံရေးဘွဲ့ရဌာနေ Aboriginal ဂျွန်းနဲ့ Torres Strait ဂျွန်းသားတွေအရေးနဲ့ဆိုင်တဲ့ကိစ္စရက်တွေအတွက်လွှတ်တော်အမတ်တွေကိုအကြံပေးနိုင်မဲ့ Voice of Parliament လို့ခေါ်တဲ့ Committee တရက်ဖွဲ့စည်းဖို့အဆိုပြုထားတာဖြစ်ပါတယ် Australia လူရေ26သန်းရဲ့300ခန့်တော့ဟာဌာနေတိုင်းသားတွေဖြစ်ပေမဲ့ဒီနေရာမှာနှစ်ပေါင်း6000ကြာလောက်အောင်နေထိုင်လာကြတဲ့သူတို့အကြောင်းကို Australia ဖွဲ့စည်းပုံမှာတလုံးမှဖော်ပြထားခြင်းမရှိခဲ့ပါဘူး။ British Colony လက်ထက်ကစဖိနစ်ချုပ်ချယ်ခြင်းခံခဲ့ရတဲ့ဌာနေတိုင်းသားတွေဟာ1960ပြည့်နှစ်လွန်ကာလရောက်မှသာမဲပေးခွင့်ရကြတာဖြစ်သလိုကျန်တဲ့သူအများစုကလည်းဆင်းရဲနွမ်းပွားစွာနေထိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။